ဆော်ရီတဲ့နောက်ဂျမာကာရှော့ဂျီဟာတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ရီကောင်စီရုံးထဲမှာတည်ဆုံသွားတယ်ဆိုတာဆော်ရီအာရေဗျကအတည်ပြုလိုက်ပြီးလို့ဆော်ရီနိုင်ငံပိုင်သတင်းဌာနကပြောပါတယ်မစ္စတာကာရှော့ဂျီဟာကောင်စီရုံးထဲမှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးဝင်းဆန်ခတ်အပြန်လန့်ဖြစ်ပြီးတည်ဆုံသွားတယ်ဆိုတာစုံစမ်းစစ်ဆေးမှုကနေဦးရလက်တွေကတွေ့ရတယ်လို့ဆိုပါတယ်ဒီဖြစ်ရအတွက်ဆော်ရီတော်ဝင်အစိုးရအကြံပေးတူဦးဖြစ်သူဆော့တ်အော်ကာတာနီနဲ့ထောက်လှမ်းရေးအဖွဲ့ဒုတိယကြီးကဲဗိုလ်ချုပ်ကြီးအာမက်အာစရီတို့ကိုယာရုကထုတ်ပြလိုက်ပြီးတခြားဆော်ရီနိုင်ငံသား78ဦးကိုလည်းဖမ်းဆီးထားတယ်လို့ဆော်ရီအစိုးရဝတ်လုံတော်ရကပြောပါတယ်။မစ္စတာကာရှော့ဂျီတည်ဆိုးမှုကိုဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်။တောက်ကြနေတုန်းကတော့တူရကီရဲတပ်ဖွဲ့ကဆော်ရီကောင်စီရုံးဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။မစ္စတာကာရှော့ဂျီဟာအော်တိုဘလာ2ရက်နေ့ကဆော်ရီကောင်စီရုံးနဲ့ဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ပဲပျောက်ဆုံးနေတာပါ။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတဲ့တူရကီအာဏာပိုင်တွေကမစ္စတာကာရှော့ဂျီဟာကောင်စီရုံးထဲမှာအသက်ခံရပြီးသေဆုံးသွားပြီလို့အစိုးရပိုင်းကလေးကပြောလာပြီးမြဲဆော်ရီဘက်ကတော့အဲ့ဒါကိုတောက်လျှောက်ငင်းလာတာပါမစ္စတာကာရှော့ဂျီပျောက်ဆုံးသေဆုံးရတာဟာဆော်ဒီအာရေဗျလက်ချဲဆိုတာထင်ရှားရင်ပြင်းထန်တဲ့ဒဏ်ခတ်မှုနဲ့ကြုံရမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်